မဲဆန္ဒရှင်တွေကအီဂျစ်နိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေသစ်ကိုထောက်ခံမဲပေးပြီးအတည်ပြုလိုက်ကြတယ်လို့မွတ်စလင်ညီကိုတော်များအဖွဲ့ကပြောဆိုလိုက်ပါတယ်။နှစ်ရက်ကြာကျင်းပခဲ့တဲ့ပြည်လုံးကျွတ်ဆန္ဒခန့်ယူပွဲမှာမဲဆန္ဒရှင်64ရာခိုင်နှုန်းကထောက်ခံမဲပေးခဲ့ကြတယ်လို့မွတ်စလင်ညီကိုတော်များအဖွဲ့ကပြောဆိုလိုက်ပါတယ်။ပထမနေ့မဲပေးပွဲကိုဒီဇင်ဘာလ15ရက်နေ့မှကျင်းပခဲ့ပြီးမနေ့ကစနေနေ့မှာတော့ဒုတိယနေ့အဖြစ်မဲပေးခဲ့ကြတာဖြစ်ပါတယ်။မဲပေးပိုင်ခွင့်ရှိသူ32ရာခိုင်နှုန်းကသာမဲပေးခဲ့ကြတာတွေ့ရတယ်လို့ကိုင်ရိုကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။တကယ်လို့အခုကနဦးရလတ်တွေးတာအတီးဖြစ်မယ်ဆိုရင်နှစ်လအတွင်းလွှတ်တော်ရွေးကောက်ပွဲတွေကိုကျင်းပပေးရမှာဖြစ်ပါတယ်။လက်ရှိသမရမော်စီဟာမွတ်စလင်ညီကိုတော်များအဖွဲ့ဝင်ဟောင်းဖြစ်ပြီးတော့ဖွဲ့စည်းပုံခြေခံဥပဒေသစ်မူကြမ်းကိုထောက်ခံနေသူတဦးဖြစ်ပါတယ်။အီဂျစ်နိုင်ငံရဲ့သဘောထားပြောပြောင်းသူတွေဘာသာအယူမသီးသူတွေနဲ့အတိုက်အခံခရစ်ယာန်တွေကတော့ဒီအခြေခံဥပဒေဟာဖြင့်လူမှုရေးလွတ်လပ်ခွင့်တွေစိတ်သုံးစေပြီးတော့အစ္စလာမ်ဥပဒေသားတွေရဲ့အခန်းကဏ္ဍကိုတိုးလာမှာဖြစ်တယ်လို့အမျိုးသမီးတွေရဲ့အခွင့်အရေးတွေကိုလည်းဖော်ပြထားခြင်းမရှိတာကြောင့်စိုးရိမ်မကင်းဖြစ်နေကြတယ်လို့ဆိုပါတယ်အစ္စလာမစ်ကော်မတီကနေဒီဖွဲ့စည်းပုံခြေခံဥပဒေသစ်ကိုပြီးခဲ့တဲ့လတုန်းကအတည်ပြုခဲ့တဲ့နေရာမှာသဘောထားပြောင်းပြောင်းသူတွေနဲ့ခရစ်ယာန်တွေကဒီအခြေခံဥပဒေဟာသူတို့ရဲ့သဘောထားအမြင်တွေကိုလှည့်ပြီးရှုလိုက်တဲ့အတွက်ကန့်ကွက်တဲ့အနေနဲ့အစည်းအဝေးကနေထွက်ခွာခဲ့ကြပါတယ်ရှင်